ောင်အဖရိကကပထမဆုံးဒီမိုကရေစီနီးကျရွေးကောက်တင်မြှောက်ခံခဲ့ရတဲ့သမ္မတလည်းဖြစ်လူပြူလူမဲအသားအရောင်ခွဲခြားမှုတိုက်ဖြတ်ခဲ့တဲ့ပြည်သူ့အခွင့်အရေးကောင်းဆောင်လည်းဖြစ်တဲ့သမ္မတဟောင်းနယ်ဆင်မန်ဒဲလာရဲ့အသက်တရာပြည့်အထိမ့်မဲ့အခမ်းအနားကိုဗုဒ္ဓဘုနေ့ကတောင်အဖရိကနိုင်ငံဂျိုဟန်နက်စ်ဘတ်မြို့တော်မှာဆင်နွှဲခဲ့ရမှာတောင်အဖရိကနိုင်ငံသားတွေဟာသူ့မွေးနေ့မှာတနေ့ကိုအနည်းဆုံး68မိနစ်အကျိုးရှိတဲ့အလုပ်လုပ်ကြရင်းနဲ့သမ္မတဟောင်းနယ်ဆင်မန်ဒဲလာကိုဂုဏ်ပြုခဲ့ကြပါတယ်။သူ့ကိုဇူလိုင်လ18ရက်နေ့1918ခုနှစ်မှာမွေးဖွားခဲ့တာပါ။အသားရောင်ခွဲခြားမှုတိုက်ဖျက်ရေးကိုဦးဆောင်လှုပ်ရှားခဲ့တာကြောင့်တောင်အာဖရိကလူပြုအစိုးရကသူ့ကိုထောင်ထင်းအကျဉ်းချထားရမှာ28မိနစ်တာအကျဉ်းချခံခဲ့ရပါတယ်။မဒီဘာလို့အမတ်တရခေါ်ခဲ့တဲ့မန်ဒဲလာရဲ့စိတ်သက်ခိုင်မာမှုနဲ့တနာကျင်နာမှုတို့ကိုကဘာတဝမ်းကအမတ်တရဆိုရှယ်မီဒီယာတွေမှာမွေးနေ့လက်ဆောင်စကားပါခဲ့ကြပါတယ်။အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကလည်းဒီသူ့ရဲ့မွေးနေ့ပွဲအခမ်းအနားကိုတက်ရောက်ပြီးတော့သူပြောကြတဲ့မိကွန်းထဲမှာတော့ဒီကနေ့ကဘာကြီးမှာအသားရောင်ခွဲခြားမှုနဲ့ကြားမခွဲခြားမှုတွေဆက်လက်ရှိနေပြီးကောင်းမွန်တဲ့ရည်မှန်းချက်ပန်းနိုင်အောင်မြင်နိုင်ရေးအတွက်ပိုပြီးငြိမ်းချမ်းပြီးပုံမှုပူပေါင်းဆောင်ရွက်ကြဖို့တိုက်တွန်းခဲ့တယ်လို့နယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပခဲ့တဲ့မန်ဒဲလာနှစ်တရာပြည့်အထိမ့်မဲ့အခမ်းအနားမှာလည်းအထွေထွေချုပ်အန်တိုနီယိုဂူတာရက်စ်ကငြိမ်းချမ်းရေးလူကုန်တိုက်ခါဆောင်ထင်းရေးကျင်းနာတနာမှုပြတာရေးစတာတွေအတွက်နယ်ဆင်မန်ဒဲလာဟာရည်တည်ခဲ့တဲ့မိရှုတစ်စောင်းလို့ဂုဏ်ပြုပြောကြားခဲ့ပါတယ်ရှင်။